ဟာမတ်စစ်သွေးကြော်တွေဖမ်းထားတဲ့တစားခံနေရာကိုအစ္စရေးကတနင်္လာနေ့မှာကဲတင်လိုက်နေပါတယ်။ဒါပေမဲ့ထောက်ကူလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာတောင်ပိုင်းကမြို့မှာပါလက်စတိုင်းအနည်းဆုံး68ယောက်သေဆုံးသွားကြပါတယ်။အစ္စရေးနဲ့အာဂျင်တီးနားနိုင်ငံသားတွေဖြစ်ခန့်ယူထားကြတဲ့အသက်60အရွယ်ဖာနန်ဒိုဆိုင်မွန်မာမန်နဲ့အသက်80အရွယ်လူဝီဟာတို့လွတ်မြောက်ခဲ့ကြတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။သူတို့နှစ်ယောက်လွတ်လာတာကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်သယဟုကကြိုဆိုလိုက်ပြီးလုံးဝအောင်ပွဲခံတဲ့အထိဆက်လက်ဖိအားပေးမှသာတစားကအားလုံးလွတ်မြောက်နိုင်နိုင်မယ်လို့ပြောပါတယ်။ဒါပေမဲ့အစ္စရေးဖမ်းဆီးထားတဲ့ပါလက်စတိုင်းအချင်းသားတွေနဲ့တစားကတွေလဲလှယ်ရေးအပါအဝင်အပြစ်ခတ်ရစဲရေးကဖြစ်နိုင်စေရှိပြီးသဘောတူညီချက်ရရှိဖို့ဆက်လက်ဆောင်ရွက်မှာဖြစ်တယ်လို့အမေရိကန်နိုင်ငံ၏ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမက်သျူးမဲလာကသတင်းထုတ်တွေကိုတင်းနှလာနေမှာပြောလိုက်ပါတယ်။နိုအင်ဘာမှာတပတ်အပြည့်ရပြီးတော့တစားကတရားကိုလွတ်ပေးပြီးတဲ့နောက်ဟာမတ်လက်မှာတစားကတရားကျော်ကြံ့နေပါသေးတယ်။ဇာကန်30ယောက်ကတော့ဖမ်းထားတဲ့အတော်တွင်သေဆုံးဒါမှမဟုတ်အသက်ခံရရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျာ။